ပုံရိပ်မင်းကြီးဖရန်စစ်ဆာလာမယ့်နိုဝင်ဘာလမှာမြန်မာနိုင်ငံကိုလာရောက်နိုင်ခြေရှိတယ်လို့ဗာတီကန်ကလာတဲ့သတင်းတွေမှာဖော်ပြနေကြပါတယ်။အစားတုန်းကအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုသွားဖို့စီစဉ်ထားတာကနေမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုသွားနိုင်ခြေရှိတယ်ဆိုတာကိုအာဂျင်တီးနားခြေဆိုင်တီလမ်သတင်းဌာနကအရင်ဖော်ပြခဲ့ပြီးတော့အဲ့ဒီသတင်းကို Crux Catholic သတင်းအေဂျင်စီကသတင်းရင်းမြစ်အတော်များများကနေအတည်ပြုနိုင်ခဲ့တယ်လို့ Crux သတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။ပုံရိပ်မင်းရဲ့ခီးစဉ်တွေကိုတရားဝင်ကြေညာတဲ့အချိန်မတိုင်ခင်အတည်ပြုပြောလို့မရှိတဲ့အစဉ်လာတိုင်းဒီနေ့ကုံမှာအာရှတိုက်ဖက်ကိုခရီးထွက်ဖို့လိလာနေတယ်လို့ပဲဗာတီကန်နန်းတော်ပြောခွင့်ရ Greg Burke ကပြောပြီးနေရက်တမမှုဘယ်နေရာတွေကိုသွားမယ်ဆိုတာမပြောပါဘူးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစလုံးဟာခရီးရန်ဘာသာကိုကိုရတဲ့လူကြီးအနေချင်းပဲရှိတဲ့နိုင်ငံတွေဖြစ်ကြပေမဲ့လည်းပုံရိပ်မင်းကြီးအာယုံစိုက်တဲ့နိုင်ငံတွေထဲမှာပါနေပါတယ်ဒီနိုင်ငံစလုံးမှာပထမဆုံးကာဒီနယ်ဖုန်းတော်ကြီးတွေကိုပုံရိပ်မင်းကြီးကခန့်အပ်ထားပြီးပါပြီမြန်မာနိုင်ငံမှာကာဒီနယ်ဖုန်းတော်ကြီး Charles Bo နဲ့ဘင်္ဂလားဒေ့ရှ်မှာကာဒီနယ်ဖုန်းတော်ကြီး Di Rosario တို့ကိုခန့်ထားတာဖြစ်ပါတယ်ဒါအပြင်ဒီနိုင်ငံစလုံးဟာပုံရိပ်မင်းကြီးပြောဆိုထားမှုတဲ့ရိုဟင်ဂျာမွတ်စလင်လူနည်းစုတွေရှိနေတဲ့နိုင်ငံတွေလည်းဖြစ်ပါတယ်